ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကူးစက်မှု94ရံခွဲရှိလာချိန်မှာပဲဗြိတိန်အစိုးရကသူ့နိုင်ငံတွင်းကလူရွယ်လူကြီးအားလုံးကိုစက်တင်ဘာလလောက်မှာကိုဗစ် -19 ကာကွယ်ဆေးထိုးပေးဖို့လုပ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ဂရက်ကတင်းငွေနဲ့မှာပြောပါတယ်
The plan is to get the first 50 million most vulnerable people. ကိုဗစ် -19
နဲ့တိုက်ဆုံးမှုအများဆုံးဖြစ်နေတဲ့ဗြိတိန်နိုင်ငံမှာဇန်နဝါရီလ5ရက်နေ့ကစပြီးတနင်္ဂနွေနေ့တိုင်းတန်တဲ့လောက်ဒေါင်းကြပိတ်တန်တာကဖြစ်ပြီးကျောင်းတွေမရှိမဖြစ်ဈေးဆိုင်တွေမှာအပစီးပွားရေးလုပ်ငန်းအားလုံးကိုပိတ်ပြီးနေအိမ်တွေကနေလုပ်လို့ရတဲ့သူတွေရုံးမသွားဖို့အမိန့်ထုတ်ပြန်ထားတာပါတက္ကသိုလ်ပိုင်းတွေခန္ဓာရေးအားနည်းသူတွေနဲ့ကျန်းမာရေးလုပ်သားတွေအပါအဝင်နိုင်ငံသား73သန်းလောက်ကိုဖေဖော်ဝါရီလလယ်လောက်မှာကာကွယ်ဆေးထိုးပေးနိုင်ဖို့အတွက်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်စီစဉ်တဲ့အတိုင်းလှုပ်ဆောင်နိုင်မှာဖြစ်ကြောင်းလည်းဝန်ကြီးရက်ကပြောပါတယ်တကယ်လို့စီစဉ်ထားတဲ့အတိုင်းဖြစ်လာရင်လောက်ဒေါင်းချတန့်တက်မှုတွေကိုဖြေလျှော့ပေးဖို့စဉ်းစားမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ကမ္ဘာတစ်လွှားမှာဒီရောဂါအကူးဆက်ဆံသူ94ရံခွဲကျော်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ဆံသူတက်တန်းဖြစ်ပြီးဆန်းကျင်တင်ခဲ့ပါတယ်။ဒါ့အပြင်ဒီဒေသမှာဗြိတိန်မှာတွေ့ရတဲ့ကူးဆက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးဆက်မှုနဲ့တွေ့နေရတယ်လို့ချန်လူလူကျန်းမာရေးဌာနအကြီးအကဲကြေညာချက်မှာဖော်ပြထားပါတယ်။